မခင်ဗျာပြီးခဲ့တဲ့ဂျပန်အတွင်းကပဲအမေရိကန်ပြည်ထောင်စုကနေပြီးတော့မြန်မာနိုင်ငံအပေါ်မှာစီးပွားရေးအရပြစ်ဒဏ်ခအရေးယူမှုအနေနဲ့ပတ်သက်ပြီးတော့ချမှတ်ထားတဲ့ဥပဒေကိုနောက်ထပ်တက်တန်းတစ်နှစ်တိုးမြှင့်လိုက်တယ်ဆိုတဲ့သတင်းပေါ်ထွက်ခဲ့ပါတယ်ဒီသမရအင်မြူတော်ရဲ့ကြီးညာချက်ထက်မှာခါတိုင်းနှစ်တွင်နဲ့မတူဘဲနဲ့လက်ရှိမြန်မာနိုင်ငံမှာဖြစ်ပျက်နေတာတွေကိုထင်ဟဖော်ပြထားပါတယ်အဲ့ဒီထဲမှာဆိုလို့ရှိရင်ဒီ98ခုနှစ်ကစပြီးတော့အမေရိကန်ကုမ္ပဏီတွေမြန်မာနိုင်ငံမှာတွားရောက်ပြီးတော့ရင်းနှီးမြှုပ်နှံမှုထပ်မံမလုပ်အောင်တားမြစ်ထားတာတွေနောက်ပြီးတော့နာဖာစစ်အစိုးရခေါင်းဆောင်တွေနဲ့သူတို့ရဲ့မိသားစုတွေအမေရိကန်ပြည်ထောင်စုကိုဒီဝင်ခွင့်မပေးဖို့လို့ဗီဇာပိတ်ပင်ထားတာတွေနောက်ကမ္ဘာဘဏ်တို့နိုင်ငံတကာငွေကြေးရံပုံငွေအဖွဲ့တို့အာရှဖွံ့ဖြိုးရေးဘဏ်တို့စတဲ့ဘဏ်လုပ်ငန်းအဖွဲ့အစည်းကြီးတွေကနေပြီးတော့မြန်မာနိုင်ငံကိုဒီကြီးငွေတွေနော်အလုံးအခဲနဲ့မပေးဖို့လို့သူတို့ဟန်တားထားတာတွေဒါပြီးပါပါလေအခုဒီလိုစီးပွားရေးရတန်ခတ်အရေးယူတဲ့ကိစ္စကိုတက်တန်းတိုးမြှင့်လိုက်တယ်ဆိုတဲ့နေရာမှာမြန်မာနိုင်ငံအပေါ်မှာအကျိုးတရားမှုဘလောက်ရှိသလဲဆိုတာကျွန်တော်တို့ဒီတစ်ပတ်သုံးသပ်ဆွေးနွေးကြပါမယ်အခုဆွေးနွေးပွဲမှာပါဝင်ဖို့ဖိတ်ခေါ်ထားတဲ့ပုဂ္ဂိုလ်တွေကတော့ဒီအမေရိကန်ပြည်ထောင်စုအခြေစိုက် NCGUB အဝေးရောက်မြန်မာနိုင်ငံညွန်ပေါင်းအစိုးရအဖွဲ့ကုလသမဂ္ဂကိုယ်စားလှယ်ဖြစ်တဲ့ဒေါက်တာတောင်းထွန်းနောက်ပြီး JHB မြန်မာနိုင်ငံတရားမျှတရေးနဲ့လူ့အခွင့်အရေးအဖွဲ့ကပြောရေးဆိုခွင့်ရှိသူဒေါက်တာစိန်မြင့်နဲ့မြန်မာအရေးလေ့လာသူထိုင်းနိုင်ငံအခြေစိုက်ဦးဝင်းမင်းတို့ဖြစ်ကြပါလေဒီတော့ခုနကကျွန်တော်တင်ပြခဲ့တဲ့မြန်မာနိုင်ငံပေါ်မှာဒီ sanction ဆိုခေါ်ကြတဲ့စီးပွားရေးအရာပိတ်ဆို့ဒဏ်ခတ်မှုဟာဘလောက်အကျိုးတရားမှုရှိနိုင်ပါလဲနော်အခုဆိုလို့ရှိရင်စောစောပိုင်းတုန်းကတော့မြန်မာနိုင်ငံကိုစီးပွားရေးအရာအကြက်ကင်လိုက်လို့ရှိရင်ဒီစေဆိုရအနေနဲ့နည်းနည်းပါးပါးများပျော့ပြောင်းလာမလားဆိုပြီးတော့တွေးထင်ခဲ့ကြတယ်ဒီနောက်ပိုင်းမှာအခုတရုတ်တို့အိန္ဒိယတို့နောက်ပြီးတော့အာဆီယံလားထိုင်းနိုင်ငံတို့မလေးရှားနိုင်ငံတို့ကနေပြီးတော့မြန်မာနိုင်ငံအပေါ်မှာစီးပွားရေးအရလိုအပ်ချက်တွေအကုန်လုံးလိုသူတို့ကဖြည့်ဆည်းပေးနေတဲ့အတွက်ကြောင့်ဒီအနောက်နိုင်ငံအုပ်စုတွေကစီးပွားရေးအရဒဏ်ခတ်တာပိတ်ဆို့တာတွေဟာဘာမှမထူးပါဘူးအကျိုးသက်ရောက်မှုမရှိပါဘူးဒီလိုပိတ်ဆို့ထားတဲ့အတွက်ကြောင့်ဒီအခြေခံလူသားစားဒီမြန်မာနိုင်ငံကစက်ရုံအလုပ်ယုံနေမှာလုတ်ကင်ကြတဲ့ပြည်သူတွေမှာတွားပြီးတော့ထိခိုက်ပါတယ်စစ်အစိုးရဗိုလ်ချုပ်ကြီးတွေပါမထိခိုက်ပါဘူးဆိုပြီးတော့ပြောတာတွေရှားလာရပါတယ်အဲ့တော့ဒီအခုအမေရိကန်သမ္မတကနေပြီးတော့စီးပွားရေးပိတ်ဆို့တန်ခတ်မှုကိုထပ်ပြီးတော့တက်တန်းတိုးမြင့်လိုက်တာဟာဘယ်လိုများပိုးပြီးတော့အကျိုးသက်ရောက်မှုရှိနိုင်မလဲဆိုတာဒေါက်တာတောင်းထွန်းကဥစွာပထမပြောပြပါလားခင်ဗျ
ဟုတ်ကဲ့ပထမအချက်အနေနဲ့ကျွန်တော်ပြောချင်တာကအမေရိကန်အစိုးရကစီးပွားရေးပိတ်ဆို့မှုကိုတော့စက်တန်းတိုးလိုက်တာဟာဒါအမေရိကန်အစိုးရအနေနဲ့လက်ရှိဗမာနိုင်ငံမှာဒါအတိုက်အခံအင်အားစုတွေတော့ပြည်သူလူထုပေါ့ဒီတိုင်းသားဒေသတွေမှာဖြစ်ပေါ်နေတဲ့တော့လူခွင့်ရေးချိုးဖောက်မှုတွေဖိနှိပ်မှုတွေတော့ကျွန်တော်တို့အခြေခံလွတ်လပ်ခွင့်တွေကိုပိတ်ဆို့မှုတွေဒါတွေကိုတုံ့ပြန်လိုက်တဲ့သဘောဖြစ်ပါတယ်ဒီလိုမျိုးတက်တန်းတူမြင်ရတဲ့ကြောင်းရင်းကိုရှင်းလင်းတင်ပြတဲ့နေရာမှာအမေရိကန်အစိုးရကဒါပေါ်ပြထားတာကြီးလည်းရှိပါတယ်เนาะဒီလိုလူခွင့်ရေးချိုးဖောက်မှုတွေဖြစ်တဲ့အတွက်ကြောင့်မလို့เนาะလူခွင့်ရေးအခြေအနေတွေကပိုဆိုးလာတဲ့အတွက်ကြောင့်မလို့เนาะဒါကိုတုံ့ပြန်တဲ့အနေနဲ့ဒီလိုမျိုးတက်တန်းတူမြင်လိုက်တာဆိုတော့အဲဟာကိုလည်းရှင်းရှင်းလင်းလင်းကျွန်တော်တို့ပေါ်ပြထားတာတွေ့ရပါတယ်เนาะကျွန်တော်တို့အခြေအနေတွေပြန်ကြည့်တဲ့အခါမှာဗမာနိုင်ငံမှာဒီကနေ့ဆိုလို့ရှိရင်เนาะကျွန်တော်တို့လူခွင့်ရေးချိုးဖောက်မှုတွေဖြစ်နေုံနဲ့မကပဲနဲ့မင်းမဲ့ဇယိုက်ဆန်တဲ့တရားဥပဒေပေါင်ကနေလွတ်နေတဲ့ဒီအကျန်းဖက်မှုမျိုးတွေတစားတဲ့တစားဒီအာဏာကိုချုပ်ကင်ထားတဲ့စစ်တပ်ခေါင်းဆောင်တွေကနေပြီးတော့နောက်ကနေကြိုးကင်ပြီးတော့လုပ်နေတယ်ဆိုတာကိုကျွန်တော်တို့ပိုတွေ့တွေ့လာရတယ်။အကြောင်းသားခေါင်းဆောင်တယောက်ဖြစ်တဲ့ကိုသက်နိုင်ဦးကိုဒီရန်ကုန်မြို့လေကောင်မှာနော်ဒီနာဖရဲ့လက်ကင်တို့လူရန်ကားတွေကနေပြီးတော့ရိုက်တတ်တဲ့ကိစ္စကစပြီးတော့တဖြည်းဖြည်းဖြစ်လာလိုက်တာကျွန်တော်တို့ဒီဟင်္ဒရာမှာလူခွင့်ရေးဒီကာဝယ်စောင့်ရှောက်တဲ့အဖွဲ့ဝင်တွေကိုအုပ်နဲ့ဝိုင်းရိုက်တာတွေအခုနောက်ဆုံးဒါမတ်ဆုစုနွေးနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်လူငယ်တွေရဲ့နော်ကျွန်တော်တို့ငင်းငင်းချမ်းချမ်းနဲ့ဒေါအောင်ဆန်းစုကြည်လွတ်မြောက်ရေးအတွက်ဖျားဝိပြုဆူတောင်းတာဒါတွေကိုနော်အခုလိုမျိုးအကျန်းဖက်ပြီးတော့လှုပ်တဲ့အနေထားတွေကပို့ပြီးတော့ဆိုးလာတယ်တိုင်းသားဒေသတွေမှာလည်းပဲနော်အာရမရွှေ့ပြောင်းမှုတွေမရင်းချင်းမှုတွေဒါတွေဆက်ဖြစ်လာတဲ့အခါမှာအမေရိကန်အစိုးရအနေနဲ့နော်ဒီကျွန်တော်တို့ moral principle ရပေါ့နော်ဒီတကယ်ဒီမိုကရေစီနဲ့လူ့အခွင့်အရေးစံနှုန်းတွေပေါ်မှာအခြေခံတဲ့နိုင်ငံခြားရေး policy ရှုထောင့်မှကြည့်မယ်ဆိုလို့ရှိရင်တခြားရွေးချယ်စရာလမ်းမရှိပါဘူးဒီလိုအနေအထားမျိုးတွေမှာစီးပွားရေး ပိတ်ဆို့မှုကိုသက်တမ်းတိုးမြင့်ဖို့ပဲရှိပါတယ်ဒီလိုသက်တမ်းတိုးမြင့်လိုက်ခြင်းဟာမြန်မာနိုင်ငံမှာခဏဖြစ်နေတဲ့ဒီလူခွင့်ရေးအခြေအနေနဲ့ပတ်သက်လို့နောက်အဖရဲ့လုံပုံကင်ပုံတွေမင်းမဲ့စိတ်ဆန်တဲ့လုံကြီးလုံခံတွေကိုအမေရိကန်အစိုးရကလုံးဝကန့်ကွက်တယ်ဆိုတာပေါ်ပြတာလည်းဖြစ်ပါတယ
်ဟုတ်ကဲ့ခုနကဥတောင်းထွန်းပြောသွားတာနော်မြန်မာစစ်အစိုးရကလူခွင့်ရေးချိုးဖောက်မှုတွေကတော့ဒါအလုံးအသိဖြစ်နေပါတယ်ဒါပေမဲ့အဲ့ဒီချိုးဖောက်မှုတွေကိုဒီအမေရိကန်ကစီးပွားရေးပိတ်ဆို့လိုက်ရုံနဲ့နော်သူတို့ရပ်သွားပါမလားအမေရိကန်အစိုးရရဲ့ပိတ်ဆို့မှုတွေကတကယ်တမ်းထိထိရောက်ရောက်ရှိပါမလားဆိုတော့အဲ့ဒီပုံမှာဥတောင်းထွန်းဘယ်လိုမြင်လဲခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့စီးပွားရေးပိတ်ဆို့မှုတစ်ခုတည်းနဲ့ဖိနှိပ်တဲ့အစိုးရတရက်ကဒီ view ဟာတစ်ခုတည်းနဲ့တော့ပြောင်းသွားရုံထုံးစံမရှိပါဘူး။เนาะကျွန်တော်တို့လည်းဒီလိုမမျှော်လင့်ပါဘူး။เนาะစီးပွားရေးပိတ်ဆို့မှုဒီ policy ကိုတခြားတန်တမာရေးရာဆောင်ရွက်မှုတွေနဲ့ပေါင်းစပ်ရမှာပါ။ကျွန်တော်တို့စီးပွားရေးပိတ်ဆို့မှုလုပ်တဲ့အခါမှာဒီနောက်အဖပြုတ်ကြအောင်ဆိုပြီးတော့စီးပွားရေးပိတ်ဆို့မှုလုပ်လိုက်တာတသက်မဟုတ်ပါဘူး။ကျွန်တော်တို့လူခွင့်ရေးအခြေခံတွေပေါ်မှာเนาะနောက်အဖကိုပြစ်မှတ်ထားပြီးတော့เนาะဒီစစ်တပ်ရဲ့အကျိုးစီးပွားကိုပြစ်မှတ်ထားပြီးတော့ပိတ်ဆို့မှုတွေလုပ်တာနဲ့တပြိုင်နက်အထဲမှာနော်ဒီစီးပွားရေးပိတ်ဆို့မှုတွေကိုဘလို့အနေအထားမျိုးမှာကျွန်တော်တို့ကြံရုပ်သိမ်းမယ်ဆိုတာလဲဒါဖော်ပြထားပြီးဖြစ်ပါတယ်ဟုတ်လားလူခွင့်ရေးတိုးတက်ဒီအခြေအနေတွေတိုးတက်လာတဲ့အခါမှာကျွန်တော်တို့ American Soya ရဲ့ဒီ Freedom Act မှာဆိုလို့ရှိရင်ဘလို့အခြေအနေမျိုးတွေမှာရုပ်သိမ်းမယ်ဆိုတဲ့အချက်လက်တွေလဲဒါဖော်ပြထားပြီးဖြစ်တယ်ဒါထိရောက်မှုမထိရောက်မှုဆိုတာဘလောက်အတိုင်းဒါဒီထိရောက်မလဲဆိုတာစီးပွားရေးပိတ်ဆို့မှုနဲ့အတူ America ဒီကျွန်တော်တို့တခြားတန်တမာရေးရာလုံထုံးလုံနည်းတွေနဲ့ကျွန်တော်တို့ပေါင်းစပ်ရမှာဖြစ်တယ်လို့ကျွန်တော်တို့မြင်ပါတယ်
ဟုတ်ကဲ့အဲ့တော့ခုနပြောတဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတော့ဆိုရင်ဒီ GHB เนาะတရားမျှတရေးနဲ့လူခွင့်ရေးအဖွဲ့ညွှန်ကြားမှုတရားဖြစ်တဲ့ဒေါက်တာစိန်မြင့်အနေနဲ့ကြတော့ကောဘယ်လိုများမြင်မိတယ်ခင်ဗျအ
ဲ့ဒါလေခုနဆရာဒေါက်တာတောင်းတော့ပြောလို့ပေါ့ကျွန်တော်တို့လည်းဟိုသူသဖြင့်ပေါ့လေသူလတ်တလောအချိန်နေမှာကျွန်တော်တို့ကြားနေရတဲ့အခုပတိနေရတော့သိမကောင်းဘူးပေါ့ဗျာပမာပြမှာခုနပြောသူဟိုလူခွင့်ရေးဟိုခုနထုတ်ပေါ်တဲ့လူတွေကိုအစိုးရဖမ်းတဲ့အပြင်တခါလူစုဝင်နေဝိုင်းရိုက်ပြီးတဲ့အပြင်ဖမ်းတဲ့အပြင်တခါနောက်ထပ်အေးကြညာဟိုဖျားဝတ်ပြီးရဆူတောင်းနေတဲ့အပေါ်လူတွေပါသူတို့ကအခုကဖမ်းဆီးရဆိုတော့တော်တော်လေးကိုသူတို့ဆေးဆိုးရအနေနဲ့ကျွန်တော်ထင်တယ်တော်တော်လေးတင်းမာတဲ့ဟို policy သူတို့ကိုင်လာတယ်လို့ကျွန်တော်မြင်တယ်ဆိုတော့ဒါ DHL ပေါ်မှာအခြေခံပြီးတော့ဒီ American ဆိုရတက်တန်းထတ်တူးပြင်တာတော့ဒါတော့ကျွန်တော်တို့ကပြောနေထားပြီးပါပဲဒါဖြစ်မှာပဲဒါတက်ချော့စရာအကြောင်းတော့မရှိဘူးထတဲ့တူးရှိတယ်။ဒါပေမဲ့ဘာကြောင့်ဒီလိုအခြေအနေတင်းမာတဲ့ policy တွေဒီဆေးဆိုရစစ်ကောင်းကောင်းနေနေကဘာကြောင့်ကင်တွေလာတယ်ချက်သုံးလာတယ်ဆိုတော့ကျွန်တော်တို့နည်းနည်းပူပြီးလေးလေးနဲ့သုံးတတ်ဖို့လိုတယ်။ဘာဖြစ်လို့လဲဆိုတော့ဒီလောက်ဘယ်နာပြောသွားတဲ့အကူလုံးတပြေတည်းကဘာလုံးဝိုင်းပြီးတော့ရှုံချနေတယ်ဟောလာဟိုတလောကဆိုရင်နိုင်ငံကောင်းဆောင်56ယောက်ကလက်မှတ်ထိုးပြီးတော့ဘူဂျိုမူကြီးတားရွှေစီကိုတောင်းဆန်းစုကြည်လှုပ်ပေးဖို့တောင်းဆိုတယ်ဒီလောက်ပြောပရက်ရှာတွေပြီးတဲ့ကြားရရဟိုဒီမြန်မာစစ်အစိုးရအကောင်းဆုံးနေနေရတင်းမာတဲ့ policy တွေချလာတယ်ဆိုတာအကြောင်းကတော့ရှိရမယ်ဘာဖြစ်ဆိုတော့သူတို့ဒီပရက်ရှာတစ်ခုနဲ့သူတို့မလုံလောက်ဘူးဆိုတော့ခုနကဒေါက်တာတောင်းထွန်းပြောလို့ပဲဒီတစ်ခုနဲ့တော့ဖြစ်မှာမဟုတ်ဘူးအ ਨੇ ဆုံးတော့ခဏကျွန်တော်တို့လူအခွင့်အရေးကိုသူတို့အပြည့်အဝမှာသိမှပြုနိုင်ငံရေးပြောင်းလဲနိုင်မှုအတွက်သက်ဆိုင်ရာအကုန်လုံးပါတီဆောင်ပေါင်းစုံနဲ့လူအကုန်လုံးတွဲဆုံဆွေးနွေးနိုင်မဲ့အချိန်ရောက်တဲ့အချိန်ကျွန်တော်တို့တွန်းပို့နိုင်တဲ့နည်းလမ်းတွေတော့ကျွန်တော်တို့ရှာလိမ့်မယ်လို့ကျွန်တော်မြင်တယ်လေ
ဟုတ်ကဲ့အခုဟိုပြီးခဲ့တဲ့စနေနေ့ရဆိုလို့ရှိရင်ဗျာဒီဒေါ်အောင်ဆန်းစုကြည်နဲ့နိုင်ငံရေးအကျဉ်းသားတွေလွတ်မြောက်ရေးအတွက်ဖျားဝတ်ပြုစုတောင်းလို့အဖမ်းခံရတဲ့လူ29ယောက်ရှိတယ်သူတို့တွေရဲ့မိသားစုတွေကသူတို့အိမ်သားတွေပြန်ပြီးတော့လွတ်ဖို့အတွက်သွားပြီးတော့စုတောင်းကြတာကိုတော့မှနော်နောက်တစ်ခါ3ယောက်ထပ်ပြီးတော့ဖမ်းသွားသေးတယ်လို့ကျွန်တော်ကြားရတယ်အဲ့တော့ဒါတွေကတော့တော်တော်ကိုပဲတင်းမာတဲ့ policy လို့ပြောရမှာပေါ့လေအဲ့တော့ဒီမြန်မာအရေးကိုအမြဲတမ်းဟဲ့လားမျက်ချိမပြတ်ကြည့်နေတယ်ကိုဝင်းမင်းအနေနဲ့ကြတော့ဘယ်လိုများသုံးသပ်မိလဲဗ
ျဟုတ်ကဲ့ဒီစီးပွားရေးပိတ်ဆို့မှုတွေရဲ့အဓိကရည်ရွယ်ချက်ကတော့ဒီနိုင်ငံရေးပြောင်းလဲတဲ့ဖြစ်ပေါ်နေတဲ့ခွင့်ချိုးဖောက်မှုတွေကိုနည်းဖို့အတွက်တို့ကရည်ရွယ်ကြတာဖြစ်ပါတယ်အဲ့ဒီချိန်နှီးမှာပဲဘာကြောင့်လဲဆိုလို့ရှိရင်တော့ဒီလူခွင့်ချိုးဖောက်မှုတွေများတဲ့အတွက်ပေါ့နော်သူတို့ရဲ့နောက်နိုင်ငံတွေအနေနဲ့ကဟဲ့လားတို့ရဲ့ဒီအဲ ethical interest ပေါ့ဒီကိုကျိုးစီးပွားဆိုင်ရာအကျိုးစီးပွားပေါ်မှာအဓိကထားပြီးတော့ဟိုမဖြစ်မနေတို့ကဟိုလောက်ကြရတာဖြစ်ပါတယ်မြန်မာတနေငယ်နဲ့မဟုတ်ပါဘူးတခြားနိုင်ငံတွေပေါ်မှာလည်းဒီ CY ပြစ်စမှုတွေကရှိခဲ့တာဖြစ်ပါတယ်အဲဒါပေမဲ့ကျွန်တော်တို့ဒီခုနကဟလာရွေထားခဲ့တဲ့ရွေချက်ပန်းတိုင်တွေကိုရောက်လာလို့ကြည့်မယ်ဆိုလို့ရှိရင်တော့ကျွန်တော်မြန်အခုဒီလူခွင့်ချိုးဖောက်မှုတွေကဟလာမကျော်ရခြင်းတိုးလာတယ်ဆိုတော့ကြီးကြီးအဖြစ် စီးပွားရေးပိတ်ဆို့မှုတစ်ခုတည်းကတော့ဟိုမထီရောက်တာတော့အလုံးသဘောတူကြတော့ကျွန်တော်တွေ့ရပါတယ်အဲဒီနိုင်ငံရေးပေါင်းစပ်မှုအပေါ်မှာလည်းပေါ့နော်ဘယ်လောက်ထိဟလာအာဒီတရားမှုရှိလာနိုင်မလဲဆိုတော့ကျွန်တော်တို့ဆက်ပြီးတော့စောင့်ကြည့်ရမှာဖြစ်ပါတယ်အဲဒီမှာကျွန်တော်အနေနဲ့ဒီအဓိကပြောချင်တာတော့ဒီစစ်တပ်အနေနဲ့ကဒီလူ့ခွင့်ရေးချိုးဖောက်မှုတွေအဲတိုးလာတယ်ဆိုပေမဲ့လည်းကျွန်တော်များဒီမှာရေးရဲဆက်ဆက်ပေါ့နော်ဟုတ်လားစီလေးလုံးမလိုမျိုးတို့တက်ဖြစ်တဲ့အဆင့်မျိုးထီတော့ဟိုသူမလုပ်ရဲတာကိုတွေ့ရပါတယ်အဲအမဒီဘဲရင်မှာဖြစ်တယ်ဆိုပေမဲ့လည်းမတော်ဆန်းစုကြည်ကိုပေါ့နော်ဟိုရဲဆက်ဆက်ဖြစ်မသွားတဲ့အနေထားကမတော်တဆကြောင့်ပဲမဖြစ်သွားလားတကယ်ပဲမရည်ရွယ်ခဲ့လားမသိဘူးပေါ့နော်အဲ့လိုမျိုးဟုတ်လားရဲဆက်ဆက်အနေထားကိုမရောက်ခဲ့တာကိုကြည်ကြင်အဖြစ်စစ်ဆေးအနေနဲ့ကတော့ဒီနိုင်ငံတကာရဲ့ခုနကဖိနှိပ်မှုတွေအပေါ်မှာတတိထားပြီးတော့ခုနလူ့ခွင့်ချိုးဖောက်မှုကိစ္စတွေကိုအဲကင်ဆယ်တဲ့အခါမှာပေါ့နော်နည်းနည်းထိန်းသိမ်းသိမ်းလောက်အောင်ရပါတယ်တကယ်လို့ရေရဆက်ဆက်ပြင်းပြင်းထန်ထန်လုပ်လိုက်လို့ရှိရင်ဟလာဒီနိုင်ငံကပိတ်ဆို့မှုတွေကပုံများလာမှာ哦အဲ့တော့အဲ့ဒီအဘက်မှာရှိလို့ရှိရင်တော့အဲစီးပွားရေးပိတ်ဆို့မှုကတစုံတရာပေါ့နော်ရှိရောက်နေတာကိုတွေ့ရပါတယ်ဒါပေမဲ့တကယ်တမ်းကဆွေးနွေးပွဲတွေဖြစ်လာဖို့ဟလာထောက်ကူဟိုပေးဖို့အနေထောက်ကြည့်မယ်ဆိုလို့ရှိရင်တော့ကျွန်တော်အမြဲအခုချိန်ထိတော့ဆွေးနွေးပွဲတွေကဒါနိုင်ငံအကြောင်းလည်းဖြစ်ဖို့တက်ပေါ့နော်ဖြစ်လာတာကိုမတွေ့ရသေးတဲ့အပြင်ဟလာဟိုနောက်ကျဆုံနေတဲ့အနေထားမျိုးတော့ကျွန်တော်တို့တွေ့ရပါတယ်အဲဒီဆွေးနွေးပွဲဖြစ်လာဖို့ဆိုတဲ့နေရာမှာလည်းခုနကဒီကျွန်တော်တော့ဖုန်းပြောတယ်လို့ပေါ့နော်စီဝိုင်းပိတ်ဆို့မှုတစ်ခုတည်းတော့မဖြစ်နိုင်ဘူးပေါ့တခြားလိုအပ်တဲ့အချက်အလက်တွေအများကြီးရှိတာပေါ့ဟိုလက်ရှိအုပ်ချုပ်နေတဲ့စစ်ဆေးရကတဖြည်းဖြည်းအားနည်းသွားရမယ်ဟလာတိုက်ခိုက်တဖြည်းဖြည်းအားကောင်းလာရမယ်ဆိုရဒီအာဏာချင်းဝင်ရှာပြမှုတို့နော်နောက်တစ်ခါဟလာနှစ်ဖက်လုံးမှာဒီဟိုသဘောတူညီနိုင်တဲ့အခြေအနေတစ်ခုရှိနေတာမျိုးတို့နောက်တစ်ခုကလည်းနှစ်ဖက်လုံးကဆွေးနွေးနိုင်မယ်လို့ယူဆတဲ့ခေါင်းဆောင်မျိုးရှိနေတာမျိုးတို့တခြားအချက်တွေလည်းအများကြီးတော့ပတ်သက်တာပေါ့လေဒါပေမဲ့အခုအချိန်ဒီဆင်းရဲဘက်တွေဖြစ်မလာသေးတဲ့အပေါ်မှာတော့ဒီလက်ရှိအဲစီဝိုင်းပိတ်ဆို့မှုကတော့ထိရောက်မှုမရှိသေးဘူးလို့ပြောမှဖြစ်ပါတယ်။အဲလာပြီပဲစီဝိုင်းပိတ်ဆို့မှုကမထိရောက်တဲ့အတွက်ဟလာဖူပေါင်းဆောင်ရွက်မှုအောင်ထိရောက်လာဆိုတော့အဲ့ဒါကလည်းအခုချိန်ထိကျွန်တော်ရလာမတွေ့ရသေးပါဘူး။ဟလာအိန္ဒိယနိုင်ငံတွေတရုတ်တို့အိန္ဒိယတို့နော်အထူးသဖြင့်အာဆီယံနိုင်ငံတို့ပေါ့နော်။ဟလာဒီနိုင်ငံကြီးရလည်းသူတို့ကဖူပေါင်းဆောင်ရွက်တယ်စီဝိုင်းရလည်းဟလာဖူပေါင်းဆောင်ရွက်ပြီးတော့အပြောင်းလဲဖြစ်ဖို့တိုက်တွန်းနေဆိုပေမဲ့လည်းမြန်မာစစ်တော်ကလုံးဝနားထောင်နေတဲ့အခါမျိုးမရှိဘူးလေ။အဲ့ဒီခါကျတော့နိုင်ငံတကာအနေနဲ့ကမြန်မာပြည်မှာဘလို policy ဆက်ချရမလဲဆိုတော့တော့စဉ်းစားစရာဖြစ်လာပါလေ။အဲ့တဖက်မှာကလည်းဒီအကြောင်းလေးတွေဖြစ်ခဲ့တာကိုကြည့်မယ်ဆိုလို့ရှင်တော့ဒီနိုင်ငံတကာကဒီလုတ်တဲ့ PR ပဲဖြစ်ဖြစ်စက်ဆောက်မှုပဲဖြစ်ဖြစ်ပေါ့နော်ဒါတွေကအရင်အရာပဲဖြစ်ပါတယ်တကယ်တမ်းကဒီပြည်တွင်းမှာရှိတဲ့ဟလာဒီလူထုရဲ့လှူရှားမှုတွေနဲ့ဒါဒီနိုင်ငံတကာမှာအကြောင်းလေးတွေဖြစ်သွားကြတာများပါတယ်ခုနကနိုင်ငံတကာပြည်သူမှုနဲ့နိုင်ငံတကာစက်ဆောက်မှုဆိုတာကအပြင်ကနေပြီးတော့ကူတဲ့သဘောလောက်ပဲရှိတာဟုတ်အဲ့ဒီခါကျတော့ဖြစ်ရမှုဟိုခုနကအကြောင်းလေးတစ်ခုလုံးဖြစ်အောင်တော့ကျွန်တော်တို့မျှော်လင့်လို့မရဘူးလေ
ကျွန်တော်ကြားဖြတ်ပြီးတော့ပြောရမယ်ဆိုရင်ဒီစီးပွားရေးရဒဏ်ခပိတ်ဆို့မှုကိုပြန်ပြီးတော့ဟလာပြန်ရုပ်သိမ်းဖို့ပြောနေကြတဲ့အင်အားစုတွေရှိတာပေါ့လေ။နော်တစ်ချိန်တုန်းကဟို Free Burma Coalition ကဒေါက်တာဇာနီတို့မြန်မာနိုင်ငံပေါ်မှာပိတ်ဆို့မှုတွေဆက်ရမယ်ပါညာဆိုသူတို့အကြီးအကျယ်လုပ်ခဲ့ကြတော့ဟို Pepsi Cola တို့ဘာလို့ပြန်သိမ်းသွားတာကိုကျွန်တော်တို့မှတ်မိပါတယ်။ဒီနောက်ပိုင်းမှာအခုတခါအဲ့ဒီဒေါက်တာဇာနီတို့ကပဲဒါတွေကတော့ဖြစ်ရင်ဟာအခုခေတ်ကာလနဲ့တော့မကိုက်တော့ဘူး။ဒါကတော့ပြန်ရုပ်ဝင်ကောင်းမယ်လို့သူတို့ပြောကြတယ်။ပြောကြတော့ဒီနေရာမှာဟို sanction ရှိတဲ့နဲ့မရှိတဲ့ဘူးဆိုတော့အခြေချဆွေးနွေးလာရင်လည်းကျွန်တော်တို့ကြားရတယ်။ဒီအပေါ်မှာပေါ့လေဒီစီးပွားရေးရပိတ်ဆို့တန်ခတ်မှုဆိုတာကတကယ်တမ်းအခုပြန်ကြည့်လိုက်လို့ရှိရင်နာဖအစိုးရကိုသွားထိတာကတော့သူတို့မိသားစုတွေအမေရိကန်တို့ဥရောပတို့သွားလည်လို့မရတော့ဘူးဒါကတော့သူတို့ကိုတိုက်ရိုက်ထိတာပေါ့လေဒါမဲ့လို့ကိုနိုင်ငံပေါ်မှာအကြက်ကင်မှုကတော့နည်းနည်းအာရော့နေပေါ့စောစောကကျွန်တော်တို့ရှေ့ပိုင်းမှာပြောခဲ့သလိုပါပဲဒါဒေါက်တာသွန်းတို့ကလည်းပြောပါတယ်နော်ဒီနိုင်ငံကပူးပေါင်းဆောင်ရွက်နေတဲ့ဖိအားပေးမယ်ဆိုတာအဲ့တော့ပို့ပြီးတော့ကြီးရောက်မှုရှိအောင်နော်လှုပ်ဖို့အတွက်ကိုတကယ်တမ်းခိုင်ခိုင်မာမာစီစဉ်ထားတာတွေစဉ်းစားထားတာတွေရောရှိကြပါသလားဆိုတာလည်းကျွန်တော်တို့သိချင်တာပေါ့ဗျာ
ဟုတ်ကဲ့ဟိုဥက္ကမောင်ကြီးဟိုဒီစီးပွားရေးပိတ်ဆို့မှုကိုဆန့်ကျင်ပြောဆိုနေတဲ့သူတွေပေါ့နော်ဟုတ်လားအရေးအနေနဲ့လည်းပဲဒီဗမာနိုင်ငံမှာအပြောင်းလဲတစုံတရာဖြစ်ဖို့အတွက်ဘယ်လိုလုပ်နိုင်မလဲဆိုတဲ့ policy ဘိုင်းကိုကြတော့ရှင်းရှင်းလင်းလင်းသူတို့ဘက်ကတင်ပြနိုင်တယ်ဆိုတာကိုကျွန်တော်တို့မတွေ့ရပါဘူး။ဥပမာဆိုလို့ရှိရင်ကျွန်တော်တို့ဒီအိန္ဒိယချင်းနိုင်ငံတွေတရုတ်အိန္ဒိယအာဆီယံဒီဂျပန်ဒီနိုင်ငံတွေအားလုံးကပြီးခဲ့တဲ့18နှစ်တာကာလလုံးမှာဘယ်တော့မှစီးပွားရေးပိတ်ဆို့မှုကိုမလုပ်ခဲ့ပါဘူး။နော်အာဆီယံဆိုလို့ရှိရင် constructive engagement အပြုသဘောဆက်ဆံရေးမူဆိုတာကို policy အနေနဲ့ကိုကြီးညာပြီးတော့နောက်အဖောက်ကိုအာဆီယံထဲကိုတင်သွင်းပြီးတော့တဖြည်းဖြည်းကြောတက်ပြီးတော့ပြောင်းယူမယ်ဆိုပြီးတော့လုပ်ခဲ့တာပဲဒါပေမဲ့လို့အဲ့ဒီလိုမျိုးကြောတက်ပြီးတော့ပြောင်းယူမယ်နော်အဲစီးပွားရေးရဝင်လုံးမယ်နိုင်ငံရေးရတန်တမာရေးရဝင်လုံးမယ်ပြီးရင်ကြောတက်ပြီးပြောင်းယူမယ်ဆိုတော့အုပ်စုတွေဘက်ကလည်းမအောင်မြင်တာကိုကျွန်တော်တို့တွေ့ရတယ်လေဒါကြောင့်မလို့ဒီခုနပြောတဲ့ moral question ဆိုတာကစီးပွားရေးပိတ်ဆို့မှုကိုခနေ့ဒီအချိန်ဒီအနေအထားမှာဖွင့်လိုက်လို့လေ ပြောင်းလဲလာတဲ့အပြင်ပိုပြီးတော့အတင့်ရဲလာမယ်သဘောရှိတော့ဒါဒီအနောက်နိုင်ငံတွေအထူးသဖြင့်အမေရိကန်နိုင်ငံတွေအနေနဲ့တခြား စစ်တပ်ထဲမှာလည်းပဲဟာနိုင်ငံတကာနဲ့ဂုလိုမျိုးကန်ကောစာဖြစ်နေတာကိုမလိုလားတဲ့ရာရှိအရာခံအချက်တက်သားတွေရှိတယ်เนาะအဲ့လိုမျိုးပဲခဏတန်းပြီမှာဆင်းရဲနေတာနိုင်ငံတကာနဲ့တန်းတူဆက်ဆံခွင့်မရတာကိုမလိုလားတဲ့အဲတမတော်ရာရှိအရာခံတွေရှိတယ်ဒါပေမဲ့လို့ခဏတမတော်အတွင်းမှာအာဏာချိန်ဝင်ရှာအခြေအနေကိုပြန်ကြည့်လိုက်တဲ့အခါမှာအခြေအနေတစ်စုံတရာအရာဗိုလ်ချုပ်တန်းရွှေဟာသူနဲ့ပြို ဒီဥစ္စာမှာဘုရင်စိတ်ပေါက်နေတာကျွန်တော်တို့တွေ့ရတယ်ဒါကျွန်တော်တို့ကြားနေရတယ်ဟာလာဒီအိမ်မာကိုခေါ်တာကသမီးတော်တို့မဲတော်တို့ခေါ်နေတာတွေခဏိပြင်မနာကိုရွှေ့နာမည်ပေးတာအစနေပြီးတော်တို့ပေးတာတွေเนาะကျွန်တော်တို့တမတော်နေ့အခမ်းအနားတွေမှာဟာဘုရားအောင်ဆန်းတမတော်ဖခင်ရဲ့ဟာလာဒီရုပ်ထုတို့ဟာရုပ်ပုံတို့ကိုတုံးရမယ်အစဘုရင်အောင်တို့အနော်ထားတို့ဟာဒါတွေတုံးနေတာတွေဟာတမတော်ခေါင် ကနေ့ဆိုလို့ရှိရင်ဒီလိုမျိုးနိုင်ငံတကာကစီးပွားရေးတန်တမာရေးရလှုပ်ဆောင်မှုတွေဟာတာမသွားတဲ့ဟာမျိုးတွေဖြစ်နေတယ်ဒီလှုပ်ဆောင်မှုတွေဟာတမတော်ပေါ်မှာတက်ရောက်မှုရှိတယ်တမတော်အတွင်းမှာချိန်ဝိုင်းနေဆွေးနွေးမှုတွေရှိနေတယ်ဆိုတာကျွန်တော်တို့သိနေတယ်ဒါတွေကအခြေအနေတစ်ခုကိုချိန်ချိန်မှာကျွန်တော်တို့လူမှုလှုပ်ရှားမှုတွေနဲ့ပေါင်းစပ်လိုက်လို့ရှိရင်ကျွန်တော်တို့အပြောင်းလဲရဖြစ်ကိုဖြစ်နေရမယ်ဒီနေ့ခေတ်ကကျွန်တော်ပြောရပါတယ်ဘယင်စနစ်ကိုလက်ခံတဲ့လူကမာပြီးမှဘယ်အရာရှိမှမရှိဘူ
းဟုတ်ကဲ့ခင်ဗျဟုတ်ကဲ့ဥတောင်းတို့ပြောပြသွားတာစီးပွားရေးရပိတ်ဆို့တက်ခတ်မှုဟာစောစောကရှင်းပြခဲ့တယ်လို့ပဲအကျိုးတရားမှုကတော့ရှိနေတယ်ဆိုတာကျွန်တော်တို့မလွဲမသွေယုံပါတယ်ဒီအနည်းနဲ့အများအတိုင်းအတာဘယ်ရွေဘယ်မှာဟိုဒါကျွန်တော်တို့အတိအကျပြောလို့မရတာပေါ့လေအဲ့တော့ဒီနေရာမှာဒီပြီးခဲ့တဲ့သတင်းပါတွင်ထွက်လာခဲ့တဲ့နျူကလ িয়ার ဓာတ်ပေါင်းမှုကိစ္စသတင်းကိုဆက်ချင်ပါသေးတယ်ခင်ဗျဒီအမေရိကန်နဲ့စန့်ကျင်နေတဲ့အင်အားစုတွေကိုမြန်မာနှာအဖွဲ့ကလိုက်ပြီးတော့ပေါင်းနေတယ်နော်မြောက်ကိုရီးယားနဲ့ဟိုတလောကတန်တမာအနှစ်20လောက်ဖြတ်ထားပြီးတော့ပြန်ဆက်တယ်ဒါကလည်းအမေရိကန်နဲ့မတည့်တဲ့နိုင်ငံပဲအီရန်နဲ့လည်းသူပြန်ဆက်ဖို့ကြိုးစားတယ်အခုရုရှားနဲ့တကာပူးပေါင်းပြီးတော့ရုရှားကနေပြီးတော့မြန်မာနိုင်ငံမှာနော်နျူကလ িয়ার ဓာတ်ပေါင်းမှုတည်ပေးမယ်ဆိုတဲ့ကိစ္စပေါ်ထွက်လာတဲ့အတွက်ကြောင့်အမေရိကန်အစိုးရကနေပြီးတော့ကန့်ကွက်လိုက်တာလည်းကျွန်တော်ကြားရတယ်ဒါတော့အမေရိကန်ကဘာဖြစ်လို့ဒီနျူကလ িয়ার ဓာတ်ပေါင်းမှုတည်မဲ့ကိစ္စကိုကန့်ကွက်တာလဲဆိုတာလဲကျွန်တော်တို့ဒီမှာအခုဆွေးနွေးကြပါသေးတယ်ဥဝင်မင်းပြောမလားခင်ဗျာ
ဟုတ်ကဲ့ဒီအမေရိကန်ဆိုရအနေနဲ့ကတော့ဟိုနျူကလ িয়ার နဲ့ပတ်သက်ပြီးတော့နော်သူတို့ဖြစ်တော့ဒီအာနာရှင်စနစ်နိုင်ငံမျိုးမှာပေါ့နော်ရှီလာမော်သူကဆွေးနွေးมาဖြစ်ပါတယ်အဲလာရီဝဲတစ်ချိန်ထဲမှာဒီတိုင်းပြည်ဒီစီးပွားရေးအင်အားတနအင်အားပေါ့နော်နောက်တစ်ခုကအာဒီကြွကျင်မှုဆိုင်ရာပေါ့အဲ့ဒါတွေအားနည်းနေမယ်ဆိုလို့ရှိရင်ခုနကဒီနျူကလ িয়ার ကိုသုံးမဲ့เนาะငင်းငင်းငင်းစွန့်ရင်ရဖို့အတွက်ပဲသုံးသုံးဒီလက်နက်တွေပဲထုတ်ထုတ်ပေါ့เนาะ NDA ရှိတယ်ဟိုဆိုလိုတာကဒီ accident တွေအများကြီးဖြစ်နိုင်ပါတယ်မတော်တဆပောက်ကွဲမှုတွေကဆိုပြက်နိုင်ငံဟောင်းမှာဆိုလို့ရှိရင်ကျွန်တော်ဒီခြားနောက်ပိုင်းကိစ္စမျိုးပေါ့เนาะဖြစ်ခဲ့တာကိုတွေ့ရတဲ့ခါကျတော့သူ့အနေနဲ့ကအဲဒီလိုကိစ္စမျိုးကိုစိုးရင်ပြီးတော့ကြိုတင်ပြီးတော့တတိပေးမှုတွေလုပ်မှာဖြစ်ပါတယ်အဲသူပြင်တော့ဒီ IAEA လိုမျိုးပေါ့เนาะနိုင်ငံတကာလာဒီညွှန်ညွှန်အေဂျင်စီအဖွဲ့တွေကနေပြီးတော့ဝင်ပြီးတော့အဲလုံလုံခြုံခြုံဖြစ်နိုင်ဖို့အထူးကြက်မှတ်ပြီးတော့ဆောင်ရွက်သွားဖို့လိုပါလိမ့်မယ်အဲနောက်တစ်ပိုင်းကတော့ဒီလက်နက်ထုတ်မှုအပိုင်းပေါ့နော်အခုမြန်မာနိုင်ငံအနေနဲ့က1990နောက်ပိုင်းလောက်အထိပေါ့နော်တိတ်မတွေ့ခဲ့ရပါဘူးတောက်လျှောက်မှာဆိုလို့ရှိရင်သူကကြားနေနေခဲ့တယ်ဒီနျူကလ িয়ার နဲ့ပတ်သက်တဲ့စာချုပ်တွေအလုံးထိုးပြီးတော့နျူကလ িয়ার မပြန်ပွားရေးမှာသူကတော်တော်လေးပါဝင်ခဲ့တာကိုတွေ့ရပါတယ်ဒီလက်နက်နဲ့ပတ်သက်လို့ပေါ့နော်အဲအခုမှစပြီးတော့မှစိတ်ဝင်စားလာတယ်ဆိုတာလည်းတော့ထူးကြတယ်ဖြစ်နိုင်တာတစ်ခုကသူ့အနေနဲ့ကဒီနျူကလ িয়ার နဲ့ပတ်သက်တဲ့ဒီနည်းပညာကိုသူကအရယူပြီးတဲ့အခါကျလို့ရှိရင်တစ်ချိန်လိုရလာဟိုအမေရိကန်တွေကလာပြီးတော့စစ်တိုက်မှာကိုစိုးရိမ်မှုကသူ့မှာရှိနေတဲ့ပုံရတယ်။လာဒီနီးပညာရှိချင်းအားဖြင့်တစ်ချိန်မှာလိုအပ်လာလို့ရှိရင်ပေါ့နော်။ဟလာဒီလက်နက်ကူပါသွားနိုင်တယ်ဆိုတာကိုမသိမသာပြကြတဲ့သဘောမျိုးပေါ့နော်။အဲ့လိုမျိုးရွေးချယ်ထားပြီးတော့လုပ်နေတယ်လို့ကျွန်တော်ထင်ပါတယ
်။ဟုတ်ကဲ့။ဒီနျူကလ িয়ার လက်နက်ထုတ်လုပ်ဖို့ဆိုတာကတော့ဟိုတေးသေးချာချာပေါ့လေနက်နက်နက်နက်စဉ်းစားကြည့်ရင်တော့မြန်မာနိုင်ငံရဲ့အခြေအနေနဲ့တော်တော်ကြီးကိုပဲအလန်းဝေးပါတယ်။ဒါပေမဲ့လည်းအခုကမ္ဘာအရေးခင်းတဲ့မှာမြင်နေတွေ့နေရတာကမြောက်ကိုရီးယားနိုင်ငံကနျူကလ িয়ার လက်နက်ရှိသွားတဲ့အတွက်ကြောင့်အမေရိကန်ဟလာအာခံရဲနေတယ်။နောက်နော်အီရန်နိုင်ငံဆိုလို့ရှိရင်လည်းပဲဒီလိုပဲနျူကလ িয়ার ထုတ်လုပ်မှုလုပ်ငန်းသူလုပ်နေတယ်လက်နက်ကိုထုတ်လုပ်နိုင်မှုပြင်ဆင်တယ်။ဒါကြောင့်မို့လို့အမေရိကန်ကသူကဒန်းလူရင်မောင်းတန်းပြီးတော့နော်ဟိုရှင်ပြိုင်ပြောဆိုနိုင်တယ်ဒါတွေကိုအားကြတာလည်းဖြစ်ချင်းဖြစ်မှာပေါ့လေ။ဒါဒေါက်တာဆင်မြင့်အနေနဲ့ဘယ်လိုမြင်လဲခင်ဗျ?
ခဲ့ကြရဲဆိုတာကျွန်တော်တို့ဒါကျွန်တော်တို့သင်ခန်းစာတွေအများကြီးယူသင့်တယ်လို့ကျွန်တော်တို့မြင်ပါတယ်
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ရတဲ့အချိန်ကလည်းပဲအခုပြည့်တော်မှာဖြစ်နေပါတယ်အဲ့တော့စောစောတုန်းကကျွန်တော်တို့ပြောခဲ့တာတွေကိုပြန်ပြီးတော့ချုံငုံသုံးသပ်မယ်ဆိုလို့ရှိရင်ဒီအမေရိကန်သမ္မတကနေပြီးတော့မြန်မာနိုင်ငံပေါ်မှာချမှတ်ထားတဲ့စီးပွားရေးတန်ခါပိတ်ဆို့အရေးယူမှုကိုနောက်ထပ်တစ်နှစ်သက်တမ်းတိုးလိုက်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့အကျိုးသက်ရောက်မှုတွေနော်ဘယ်လိုရှိလ တန်ခါပိတ်ဆို့မှုတွေချထားတဲ့အတွက်ကြောင့်နာဖအစိုးရဘက်မှကျွန်တော်တို့အဟံတားတစ်မျိုးအချုပ်နှောင်တစ်မျိုးရထားတယ်လို့မြင်ပါတယ်ဒီရုရှားကနေပြီးတော့မြန်မာနိုင်ငံမှာနျူကလ িয়ার ဓာတ်ပေါင်းမှုလာပြီးတော့တိဆောက်ပေးမယ်ဆိုတဲ့ကိစ္စလည်းပဲဒီမြန်မာနိုင်ငံအနေနဲ့အခုချိန်မှာတကယ်ပဲလိုအပ်မှုရှိမရှိဆိုတာကိုအခုတင်ပြသွားခဲ့ကြပါတယ်အခုလိုဒီစကားဝိုင်းမှာပါဝင်ဆွေးနွေးပေးတဲ့အတွက်ကြောင့် NCGVB မြန်မာနိုင်ငံညွန်မောင်းအစိုးရကုလသမဂ္ဂတာဝန်ခံဒေါက်တာတောင်းထွန်း GHB တရားမျှတရေးနဲ့လူအခွင့်အရေးအဖွဲ့ဒါရိုက်တာဒေါက်တာစိန်မြင့်နဲ့ထိုင်းနိုင်ငံခြေဆိုင်မြမအရေးလေးလာသူဦးဝင်းမင်းတို့ကိုကျေးဇူးတင်ရှိကြောင်းပြောကြားရင်းညီကုန်းချုပ်ပြစေခင်ဗျာတော်တာရှင်ပေါင်းကိုစိတ်နှပြချမ်းမှရှင်လန်းကြပါစေ